Islamic State ဒီအစိုးရစစ်သည်ကြောအဖွဲ့ဟာ American သတင်းတောက်တူကိုခေါင်းဖြတ်တက်လိုက်တဲ့ဗီဒီယိုဖိုင်ကိုထုတ်ပြန်လိုက်ပါတယ်။ဒါဟာအီရတ်မှာ American ကနေပြီးတော့ဝင်ရောက်ဆွတ်ဖက်နေတာကိုရပ်တန့်ဖို့ဆိုပြီးတော့ American သတင်းတောက် James Wright Foley ကိုတတ်ဖြတ်ခဲ့တာလို့ဆိုထားပါတယ်။ Internet လူမှုကွန်ရက်မှာတင်ထားတဲ့အဲ့ဒီဗီဒီယိုဖိုင်ဟာအစ်စ်ဟုတ်မဟုတ်ဆိုတာကိုတော့အခုလောလောဆယ်အချိန်ထိအတည်ပြုလို့မပြောနိုင်သေးပါဘူး။ဓာတ်ပုံသတင်းတော့ဖြစ်တဲ့ Foley ဟာဒီ Syria နိုင်ငံတွင်ပြည်တွင်းစစ်သတင်းတွေကိုလိုက်လံရပ်ကူးနေစဉ်2012ခုနှစ်နိုဝင်ဘာလအတွင်းကပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။ Free James Foley ဆိုပြီးတော့သူလွတ်မြောက်လာဖို့လှုံ့ဆော်ကြိုးပမ်းနေတဲ့ Facebook လူမှုကွန်ရက်မှာတော့ဒီသတင်းမှန်မမှန်အများစုကသိကျင်ကြမယ်။ဒါပေမဲ့လို့နောက်ထပ်သတင်းအချက်အလက်တွေရတဲ့အထိစိတ်ရှိကြပါ Foley အတွက်အမှတ်ရဆူတောင်းပေးကြပါဆိုပြီးတော့တိုက်တွန်းရေးသားထားပါတယ်။Islamic State Islam အစိုးရအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုအစုံအမှာတော့နောက်ထပ် American သတင်းတောက်တူရဲ့ရုပ်ပုံကိုလည်းတွေ့လိုက်ရပါတယ်။သူဟာ Steve Solov ဆိုသူဖြစ်ပြီးတော့ Times Magazine အတွက်သတင်းရေးသားပေးနေသူဖြစ်ပါတယ်။သူကတော့2013ခုနှစ်ဇူလိုင်လဒီ Syria နိုင်ငံမြောက်ပိုင်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။သူသက်ရှင်ဖို့ဆိုတာဟာ Iraq နိုင်ငံနဲ့ပတ်သက်ပြီးတော့ American ကနောက်ထပ်ဘယ်လိုချီလန်းလှမ်းလာမလဲဆိုတဲ့အပေါ်မူတည်တယ်ဆိုပြီးတော့အဲ့ဒီဗီဒီယိုဖိုင်မှာပြောထားပါတယ်။ Islamic State Islam အစိုးရတွေအနေနဲ့ American နိုင်ငံသားတွေကိုခုလိုမျိုးတတ်ဖြတ်ပြတာမျိုးရင်းအောင်ရှိခဲ့ပါဘူး။ပြည်ရဲ့ဂျပန်ယူရိုနိုင်ငံကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေပြန်လုလာတဲ့နောက်ပိုင်းအခုဒီဗီဒီယိုဖိုင်ထွက်လာတာဖြစ်ပါတယ်ခင်ဗျာ